အမေရိကန်ပြည်သူ့တက်ဆက်စ်ပြည်နယ်မှာမူလနဲ့ကျောင်းသား19ယောက်နဲ့ဆရာ2ယောက်ထိဆုံးတဲ့ပြစ်ခတ်မှုကိုတုံ့ပြန်ဖြေရှင်းရမှာအချိန်ကြာခဲ့တဲ့ပေါ်လူကြီးရအနာဘန်ဒီအပြင်းထန်မျိုးမထုတ်ခံရပါတယ်။တက်ဆက်စ်ပြည်နယ်ယူဗာဒီမြို့မှာရှိတဲ့ရော့မူလနဲ့ကျောင်းက၄နဲ့ကျောင်းသားတွေရှိတဲ့စာသင်ခန်းမှာလူ21ယောက်ကိုပြစ်ဒဏ်ခဲ့တဲ့အသက်18နှစ်အရွယ်ထက်တန်းကျောင်းထွက်တနသမာဆယ်ဗီရိုရာမိုစာရဲတွေဝင်ရောက်စီးနှင်းမှုမတန်ခင်ကျောင်းဝင်းထဲမှာမိနစ်40ခန့်နေတနအီလောက်ထိရှိနေတဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုထားကြတာပါကျောင်းလေးကိုဝင်ရှင်းမှုကလေးမိဘတွေနဲ့အနီးနက်မှာကြည့်နေတဲ့သူတွေကရဲတွေကိုအော်ဟစ်ပြောခဲ့ကြတယ်လို့လဲကိုယ်တိုင်ဆက်သူတချို့ကပြောပါတယ်တနသမာကျောင်းထဲသူ့ကိုအတင်းဝင်ရောက်ခဲ့ပြီးတဲ့နောက်ပိုင်းဘလောက်ကြာကြာရှိနေခဲ့တယ်လဲကျောင်းလူငယ်တွေနဲ့အပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့သလားဆိုတော့ရှင်းရှင်းလင်းလင်းမသိရဘူးလို့လဲရဲတပ်ဖွဲ့ကပြောပါတယ်တကယ်မို့တွင်တင်ဆုံးသူကလေးတယောက်ရဲ့ဖခင်တယောက်ကလည်းရဲတွေတုံ့ပြန်မှုနှီးကွေးလွန်းလာကြောင်းကိုယ်တိုင်ဝင်စည်းဖို့အနည်းနာကတခြားလူတွေနဲ့တိုင်နေနေသေးတယ်လို့လဲပြောဆိုထားပါတယ်ရဲတွေကိုနည်းနည်းဆန်းဆန်းတုံ့ပြန်မှုမိဘတွေကဝိုင်းပျော်နေတဲ့ဗီဒီယိုမှတ်တမ်းတစ်ခုကိုလည်းအနည်းနာကကြည့်နေတဲ့သူတယောက်က Facebook လူမှုကွန်ရက်မှာဖော်ပြခဲ့တာပါ Texas ပြည်နယ်အများပြည်သူလူမျိုးဆန္ဒအကြီးကဲတော့ရဲတပ်ဖွဲ့ကအမြဲဆုံးတုံ့ပြန်နေပြီးတနသမားကိုလည်းရှင်းလင်းနိုင်ခဲ့တဲ့အကြောင်းတုံ့ပြန်ခဲ့ပါတယ်အမေရိကန်မှာဆယ်စုနှစ်တစ်ခုနီးပါးအတွင်းအသေးအပြောက်အများဆုံးဖြစ်ခဲ့တဲ့ပြစ်ခတ်မှုဖြစ်ရတဲ့အကြောင်းရင်းကိုအာဏာပိုင်ကစုံစမ်းနေစေဖြစ်ပါတယ်